American သမ္မတ Donald Trump ကသူဟာ Pittsburgh မြို့လူထုကိုပဲကိုစားပြုပါတယ် Paris ကိုကိုစားမပြုပါဘူးလို့ Paris ရာသီဥတုဆိုင်ရာသဘောတူညီမှုကနေပြီးတော့ American ပြည်အရနှုတ်ထွက်မယ်လို့ကြေညာစီမှာပြောသွားခဲ့ပါတယ်။ဒါမဲ့လည်းခုလိုမျိုး Mr. Trump ရဲ့အနှက်ချက်စကားကသူ့ကိုတိုက်ရိုက်စော်ကားနေတယ်လို့ခံစားရတယ်လို့ Pittsburgh မြို့တော်ဝင် Bill de Blasio ကပြောပါတယ်။ Mr. Trump ရဲ့မိန့်ခွန်းကိုရေးပေးသူဟာ Pittsburgh မြို့ကိုချုပ်ချုံထားတဲ့ကျောင်းမီးပင်းနဲ့တမီးထောက်လို့ရွေးကိုပဲမိခိုနေရတဲ့မျိုးဟောင်းအဆုတ်ကြီးလိုမျိုးပုံဖော်ထားတယ်လို့မစ္စတာဘက်ဂျီရူကပြောပါတယ်။ရေတန့်စင်အောင်လေလုံးညဉ့်ညမ်းမှုကင်းအောင်လို့နှစ်ပေါင်း30ကျော်ဒီလုပ်ငန်းတွေရပ်ပစ်ပြီးတော့သူတို့အနစ်နာခံခဲ့တာတွေကိုမစ္စတာဖြတ်မြင့်မိခိုနဲ့မှာမျက်ကွယ်ပြုထားတယ်လို့လည်းမျိုးတော်ဝင်ကဆိုပါတယ်။မစ္စတာဘက်ဂျီတို့ Twitter လူမှုကွန်ရက်ပေါ်မှာရေးထားတာကတော့ကျွန်တော်တို့လူလူတွေကျွန်တော်တို့ရဲ့စီးပွားရေးနဲ့အနာဂတ်အတွက် Paris ရာသီဥတုဆိုင်ရာသဘောတူညီမှုပါလမ်းညွန်ချက်တွေကိုလိုက်နာသွားကြပါမယ်လို့ Facebook မျိုးတော်ဝင်အနေနဲ့အားဝခင်ပြောကြင်ကြောင်းဆိုပါရင် Swain အတုံးပြမှုတော့ short ချပြီးတော့2030ခုနှစ်ကျရင်တော့သုံးဆွဲတဲ့ Swain အရင်းမြစ်တွေအားလုံးကိုလည်းပြည့်ပြည့်မြဲလောင်စာကနေရယူနိုင်အောင်လှုပ်ဆောင်မဲ့ Facebook မျိုးအစိုးရရဲ့ရည်မှန်းချက်ပြည့်စုံရမယ်လို့ Mr. Pedro ကတမန်ဖြတ်မြင့်အမိထုတ်ပြန်ချက်ကိုတုံ့ပြန်သွားခဲ့တာပါဥရောပရာသီဆိုင်ရာအရေးယူလောက်ဆောင်မှုတွေကိုပြည်ထောင်စုအစိုးရကခက်ခင်းနေတော့မဲ့အချိန်မှာအမေရိကန်ပြည်နယ်နဲ့မြို့အစိုးရအဖွဲ့တွေနဲ့ပုဂ္ဂလိကအဖွဲ့တွေကဒီဖန်လုံးအိမ်တန်းတွေ short ချနိုင်မှုအတွက်ဝိုင်းဝန်းပြီးလောက်ဆောင်ကြရမှာဖြစ်ပါလိမ့်ရှင်